ကချင်ပြည်နယ်မန်စီမြို့နယ်နဲ့ရှမ်းပြည်နယ်နန်ခမ်းမြို့နယ်အတွင်းမှာမြန်မာအစိုးရတပ်တွေနဲ့ကချင်တပ်တွေတိုက်ပွဲတွေဖြစ်ပြီးတော့လက်နက်ကြီးတွေကျလာကြောင်းဒုက္ခသည်တွေတရုတ်ပြည်နယ်စပ်ဘက်ကိုထောင်ကနန်းလောက်ထွက်ပြေးတင်းရှောင်နေကြရပါတယ်။ဒီအတော့အတွင်းဧပြီလ23ရက်နေ့ကစပြီးမြန်မာစစ်တပ်ဘက်ကစစ်အင်အားတိုးချဲ့မှုတွေလှုပ်လာနေတယ်လို့ဒေသခံတွေကပြောကြပါတယ်။အပြည့်အစုံကိုတော့ထိုင်းချေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာတပီလုံးအပြစ်ကရက်စဲရေးလက်မှတ်ရေးထိုးနိုင်ဖို့အတွက်ပြီးခဲ့တဲ့ရက်ပိုင်းကပဲသဘောတူညီမှုတွေရရှိနေချိန်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာဧပြီလ10ရက်နေ့ခန့်ကစကတိုက်ပွဲတွေဖြစ်ပြီးလက်နက်ကြီးတွေကျရောက်နေတဲ့အတွက်ကချင်ဒုက္ခသည်တွေနဲ့ရှမ်းရွာသားတွေဟာနှီးစက်ရွာကိုထွက်ပြေးတန်းရှောင်နေရပြီးတချို့ကတော့တရုတ်ပြည်နယ်စပ်ထိတန်းရှောင်မှုတွေရှိနေတယ်လို့ဆိုပါတယ်တရုတ်ပြည်နယ်စပ်ကအခြေအနေကိုတော့ဗမာပြည်ကွန်မြူနစ်ပါတီကဒေါ်လာကျော်စောကအခုလိုပြောပြပါတယ
်နှီးရွာတော့ကပါလေသူတို့တရုတ်ပြည်တဲကိုအဲ့ဒုက္ခသည်တွေအများကြီးပြေးဝင်လာတယ်တိုက်ပွဲတွေကြောင်းနေအဲ့ဒုက္ခသည်စခန်းနာမှာကိုကြီးစံနေကြလို့တဲ့အဲ့ဒုက္ခသည်စခန်းကလူတွေကကိုကထပ်ပြေးလာတာဒီဘက်အဲ့ကလူပေါင်း2000လောက်ပြေးလာတယ်ပြေးဝင်လာတယ်ပဲပြောတယ်တရုတ်ကပထမတော့ပိတ်ထားတယ်တဲ့နောက်တော့ဖွင့်လိုက်တယ်လို့ပြောတယ်ရွှေလီတို့လုံတောင်းတို့ပဲတဲ့တရုတ်ပြည်ရဲ့ရွှေလီလုံတောင်းလေရွှေလီနဲ့ကတ်နေတာဟုတ
်ဟုတ်ကဲ့ဟုတ်ကဲ့
ပမာနေဇက်နဲ့အဲ့နာပဲရှာအများစုလွယ်ကျယ်ဘက်လဲဝင်နေတဲ့အဲ့ဒီဘက်ကလည်းဟိုတတ်တွေအပြောင်းရွှေတွေတအားဝင်လာလို့တဲ့လူတွေကအဲ့လွယ်ကျယ်ဘက်ကလည်းထွက်ပြေးလာတာတွေရှိတယ်အဲ့ရွှေလီလုံတောင်းဘက်ကိုလည်းထွက်ပြေးလာတာတွေရှိတယ်တဲ့လူ2000လောက်တော့ရှိ
တိုက်ပွဲတွေဖြစ်နေတဲ့အတွက်တရုတ်နိုင်ငံဘက်ကတော့နေဇက်တွေကိုပိတ်ပင်ထားပါတယ်။ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကချင်မျိုးသမီးအစည်းအရုံးကအော်နန်းကတော့တိုက်ပွဲတွေကြောင့်ဒုက္ခသည်တွေထွက်ပြေးတန်းရှောင်မှုတွေများလာတယ်လို့ပြောပါတယ်
။ဒီမှာဒီတလောက်ကအခုကဒီစပြေဒုက္ခသည်တွေအစာရီမဝင်းဖက်နာလက်ခံရမ်းရှည်လေ
းအဲ့
ဒီကင်မရာကလူတွေကများတော့အချင်းအခုကအမကိုတနေ့ကလက်နက်ကြီးလာကြတော့IDP ပါနေလို့များနေလို့များတို့ဒီအဲ့ဒီကရံဖက်နေနေတဲ့အဲ့လေပြုတ်နေစပ်ပေါ့အဲ့ဒီနားထဲမှာဒီတချို့ခွဲကအသက်ပြေးဝင်သွားတဲ့လူရှိတယ်တချို့ခွဲတွေကဒီမဝင်မြုပ်ခက်ပေါ့ဟိုအဖက်တောင်ဖက်မှာပြေးသွားလို့ရှိတယ်ပေါ့ပြီးရင်ဒီရှမ်းရွာဘက်မှာရောဒီဘက်နဲ့ကြတော့ရှမ်းရွာဘက်ကဒီမဝင်ဘက်ကရှမ်းရွာဘက်ကလူတွေရောများတော့အတိအကျနမ်ခံဖက်ကဒီကစ်ချစ်ကြောင်ဖက်နဲ့ဒီပုံကြီးဟုတ်ဒီတော့ကတော့အဲ့ကမှာပြေးသွားတဲ့လူတွေရှိရပေါ့နော်ကိုရောတဲ့ IDD တွေက IDD နေရာတွေမှာပြေးသွားနေတယ်တဲ့
တိုက်ပွဲတွေဖြစ်နေတဲ့နေရာမှာရှိနေတဲ့ကချင်မျိုးသမီးတဦးကတော့စစ်ရင်အားတွေတိုးချဲ့ပြီးတက်လာတယ်ဆိုတာကိုကြားနေရကြောင်းနဲ့ရှမ်းရွာသားတချို့လက်နက်ကြီးစံထိမှန်ခဲ့ကြောင်းလက်ရှိဒုက္ခသည်တချို့ခိုလုံနေရတဲ့အခြေအနေတွေကိုလည်းပြောပြပါဗျာ။အ
မေရန်ကြီးချိနေတာပေါ့နော်။အခုကကျမတို့ဒီမှာကျမတို့နေတဲ့နေရာနောင်တောက်ဘယ်လိုပြောမလဲ။ဒီနေ့ဟိုနေ့ကဖြစ်တဲ့တိုက်ပွဲနားမှာပေါ့နော်။အခုရှမ်းပန်ခမ်းပါဆိုတဲ့ချမ်းရှမ်းရွာလေးကရွာရတူရတာဒီဘက်ရှမ်းရွာထဲဒီရှမ်းရွာပေါ့နော်အခုရှိဖြစ်တဲ့နေရာထဲကတယောက်တော့နည်းနည်းဖြစ်သွားတော့ပေါ့တချို့ရရှမ်းရွာတွေကတော့ဒီလောင်တောင်ဘက်တချို့ကသူတို့ဆွေမျိုးတွေစီမှာခုလုံးနေပေါ့နော်ဒီအဒီထပ်ပြီးနေရတဲ့ဆရာအတိအကျမရဘူးပေါ့နော်ဒီမှာတို့ကအခုဒီဒီမှာတို့နဲ့ဒီတော့နန်းပေါက်နေတဲ့နေရာတော့ဟိုနေရာပေါ့နေရာမိပါတိရကျော်ရုပ်ဒီလိုပြင်းနေနေဆိုင်ရဲ့ချီရွာနားမှာပေါ့နော်။ဒီကကျော်လောက်မနောကွင်းရဲ့ခမမှာနေရပေါ့
။ဧပြီလ23ရက်နေ့ကရတဲ့သတင်းတွေအရ KIO ကနေစစ်အင်အားဖြည့်ဖို့အတွက်လာတဲ့မြန်မာစစ်တပ်ရဲ့ကားတန်းတွေကိုတိုက်ခိုက်မှုတွေရှိတာကြောင့်တေဆုံးမှုထိခိုက်ဒဏ်ရာရရှိမှုတွေရှိခဲ့ကြောင်းနောက်ဆုံးသတင်းတွေအရတော့ကချင်ပြည်နယ်ဗမော်ဘက်ကနေလာတဲ့စစ်ကားတွေရှမ်းပြည်နယ်နန်းခမ်းဘက်ကနေလာတဲ့စစ်ကားတွေဟာအနည်းဆုံး10စီးကျော်ရှိတဲ့အကြောင်းတိုက်ပွဲတွေဖြစ်နေနေရာတွေဘက်ကိုဥတီလာနေတဲ့အကြောင်းသိရပါဗျ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကချင်မျိုးသားလွတ်မြောက်ရေးတပ်မတော်ကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။